ကျခိုင်းပြည်နယ်ရံပြဲမြို့နယ်ထဲဖန်စီခံရတဲ့ဆိုတဲ့ရေလုံသား 90
ရံပြဲမြို့နယ်ပိုင်းကလပုံကျွန်းကျွန်းတောင်ပိုက်စိတ်မှာဖမ်းခံရတဲ့ရေလုံသားတွေနဲ့မိသားစုဝင်တွေလွတ်လာတဲ့အကြောင်းစနဲမြို့ခံဒုကအခုလိုပြောပါတယ်ကျွန်တော်ကတော့ရှင်းတဲ့နေရာအဲ့ဒီကျွန်းတော်စနဲနေရာမှာဖမ်းခဲ့တာအကုန်လုံးမဆက်နေတော့ရခင်ဗျာအဲ့ဒီအချိန်မှာသတိစိမ်းတရားကလက်စင်ရောက်ကျင်းကတယ်နော်ပြီးလို့ရှိရင်ဒီတန်ရှောင်းကတော့ရတယ်ပြီးလို့ရှိရင်အဲ့ဒီကျွန်းတော်စန
တွေးလိုက်ပြီးပြောလို့ဒီကောက်ရဲ့တကော
နိုဝင်ဘာလ၂ရက်နေ့ကတည်းကကျွန်းတောင်ပိုက်စိတ်မှာရေလုတ်သားတွေနဲ့မီတာစုဝင်50ကျော်ထိမ့်သိမ်းခံရတာဖြစ်ပြီးဒီကနေ့မှပြန်လှုပ်ပေးတာလို့ဆိုပါတယ်။တန်တရာနဲ့ထိမ့်သိမ်းခံထားရဆဲစနေမျိုးခံ3ဦးကိုတော့ဆက်လက်စစ်ဆေးစရာရှိတယ်ဆိုပြီးကြောက်ဖြူရေစကန်းကိုလွှဲပြောင်းပေးလိုက်ပြီလို့အဆိုပါမျိုးခံကဆိုပါတယ်။ရံပြဲမျိုးနယ်ပိုင်းကျွန်းတောင်ပိုက်စိတ်ငါရွာမှာကြောက်ဖြူမျိုးနယ်ကစနေမျိုးခံတွေများစုရေလုတ်ငန်းလာရောက်လုပ်ကိုင်နေကြတာဖြစ်ပြီးနိုဝင်ဘာလ2ရက်နေ့မှာမြန်မာစစ်တပ်ကနေဒီငါစကန်းကိုရောက်လာပြီးတရွာလုံးမှာရှိတဲ့သူတွေကိုထိန်းထိန်းလာပြီးတော့ဘုံအဆက်အသွယ်လည်းဖျက်တောက်ထားတယ်လို့လူမြောက်လာသူကဆိုပါတယ်။ကြောက်ဖြူမျိုးနယ်ပြည်နယ်လှုပ်ဆော်ကိုယ်စားလှယ်ဦးကျော်လွင်ကလည်းအဖမ်းခံရတဲ့သူတွေထဲအများစုပြန်လွတ်လာကြအောင်အတည်ပြုပြောပါရစေ။အ
ဲ့ဒီငါ့ဆက်ကိစ္စကပြန်လွတ်လာပြီဗျာ။ဒီနေ့ပဲလွတ်လာတာ။ဒီလိုတွေ၃ယောက်ပဲကျန်ခဲ့တယ်တဲ့
။ဒီကနေ့မနေ့ဖက်ရံပြဲမြို့နယ်ဂလဘုံကျေးရွာအုပ်စုဘက်မှာဖမ်းဆီးမှုတွေရှိနေတယ်လို့လည်းပြည်နယ်လှုပ်ဆော်ကိုယ်စားလှယ်ဦးကျော်လွင်ကဆက်ပြောပါရစေ
။ဒီနေ့မနေ့ချင်းနာရီမှာနောက်ထပ်၃ယောက်ကိုဖမ်းတယ်တဲ့။ရရှိဆိုတဲ့ရွာကဖမ်းတာ၃ယောက်ဖမ်းတယ်တဲ့။ရခဲက၃ယောက်ဖမ်းသွားတဲ့အခါကျတော့အဲ့ဒီရွာကလူတွေအကုန်လုံးပြေးကြတဲ့ပုံပေါ့
ဂလဘုံကျေးရွာအုပ်စုဘက်ဖမ်းဆီးမှုတွေရှိနေတာကြောင့်ကျေးရွာသား200လောက်ဟာသိမ်းရှောင်နေရတယ်လို့အနီးနားရွာဖြစ်တဲ့ကြောက်ဆောက်ရွာအုပ်ချုပ်ရေးမှူးကအတည်ပြုပြောပါတယ
်ဒီမနေ့မညိုကိန်းကတို့တဖွဲ့ကျွန်တော်တို့ရွာကိုရောက်လာတယ်ကလေးသူငယ်ပါဆိုရင်လူပေါင်း25ယောက်အဲသူတို့လည်းမနေဝရှိပြီးကျွန်တော်တို့ရွာကိုရောက်လာလို့သူတို့ကနေကိုကုတရားကထွက်တော့ကြပြီမြို့ရွှေရွာကတို့သူတို့ကဟိုရမ်းပြေးသွားကြတယ်နောက်ပြီးနေကိုသွားကြတယ်ကလေးပေါ်ရအောင်ဆိုဒီပေါင်းတရားကျတော့တို့ပြေးသွားပြီလို့ထင်နေ
။ရံပြဲမြုပ်နယ်တွင်တင်ကမကင်းဖြစ်သူတွေကိုတပ်မတော်ကနေဖမ်းဆီးနေတယ်လို့ဒေသခံတွေကနေဆွဆွဲပြောဆိုနေကြတယ်လို့အခြေအနေမှန်ကိုသိရှိဖို့တပ်မတော်ပြောခွရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။တပ်မတော်ဘက်ကတော့ကြောက်ဖြူမြုပ်နယ်စနဲမြုပ်တွင်မတင်ကပွဲလူနှူးနဲ့ဖောက်ကိုရီပစ္စည်းစနက်တန်တွေဒီရက်ပိုင်းမှာဖမ်းဆီးရမိတာကြောင့်ဆက်လက်ဖော်ထုတ်အရေးယူဆောင်ရွက်နေတယ်လို့သတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်နှစ်နှစ်နီးပါးစစ်ရေးတင်းမာမှုမှာနှစ်ဖက်သက်ဖွဲ့ဝင်တွေကလည်းတန်တရားနဲ့ဖမ်းဆီးထားတဲ့ရွာသားအရေအတွက်130ကျော်ရှိနေသလိုဒေသခံ23,000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစည်းရုံးကစစ်တမ်းကောက်ယူထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်